အမေရိကန်နဲ့ထိုင်ဝမ်ကြားစီးရေးဆက်ဆံမှုအားလုံးကိုအပြင်းအထန်ဆန့်ကျင်ကြောင်းနဲ့အမေရိကန်ရေးတပ်ဟိုချုပ်ကြီးတူထိုင်ဝမ်ကိုလာတယ်ဆိုတဲ့ကိစ္စကိုလည်းတုံ့ပြန်မယ်ဆိုတဲ့နိုင်ငံခြားရေးဌာနကတင်းတင်းလာနေမှာပြောပါတယ်။ထိုင်ဝမ်နဲ့ဆက်ဆံရေးအပေါ်အမေရိကန်အကြီးအကဲရရှိတူကချီကျူးပြောဆိုထားခြင်းမှာပဲတရုတ်ကအခုလိုတုံ့ပြန်လာပါ။ အရှာပစိဖိတ်ဒေသအရှေ့အမေရိကန်စစ်ဖက်ထောက်လှမ်ရေးကိုကြီးကြပ်ရတဲ့ကျင်းနှစ်ပွင့်အစဉ်ရှိအမေရိကန်ရေးတပ်ဗိုလ်ချုပ်ကြီးတူကြိုတင်မကြေညာပဲထိုင်ဝမ်ကိုသွားတယ်လို့သတင်းရင်းမြစ်နှစ်ခုကရိုက်တာစ်သတင်းအေဂျင်စီကိုတင်းငင်းကနေကပြောပါတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးထိုင်ဝမ်နဲ့အမေရိကန်တို့ဘက်ကတော့အတိမပြုပါဘူး။ထိုင်ဝမ်ကိုလက်နက်ရောင်းချမှုသစ်တွေအပါအဝင်အမေ ဟာသူ့ငယ်မြစ်စုတယောက်ကရှုမြင်ပြီးနိုင်ငံချင်းဆက်ဆံရေးလုပ်ဖို့အခွင့်မရှိဘူးလို့လည်းယူဆထားတာပါ။အမေရိကန်နဲ့ထိုင်ဝမ်ရာရှိတွေကြားအပြန်အလှန်သွားလာမှုဒါမှမဟုတ်လဲစီးရေးပတ်သက်မှုတွေကိုတယောက်ကပြက်ပြက်သားသားဆန့်ကျင်ကြောင်းတယောက်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်လီချန်းကပြောပါတယ်။ထိုင်ဝမ်ရေးဟာလူမဲထိလွယ်ရှလွယ်ကိစ္စဖြစ်တယ်ဆိုတာကိုအမေရိကန်ဘက်ကအပြည့်အဝလက်ခံအသိအမှတ်ပြုဖို့လဲတရုတ်ကတိုက်တွန်းကြောင်းပြောခွင့်ရဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။